American ဆိုရကအလို့ရှိနေတဲ့ထောက်လှမ်းရေးဝန်ထမ်းဟောင်း Edward Snowden ဟာရုရှားနိုင်ငံမော်စကိုမြို့တော်ကလေဆိပ်တစ်ခုမှာခီးတစ်ထောက်ရောက်ရှိနေတယ်။ဒါပေမဲ့လည်း American ပြည်အောင်စုကိုပြန်ပို့ပေးမှာမဟုတ်ဘူးလို့ရုရှားသမ္မတ Vladimir Putin ကပြောပါတယ်။ဒီကိစ္စမှာရုရှားကဥပဒေကိုချိုးဖောက်တယ်လို့စွပ်စွဲနေရတွေဟာအတိတ်ပဲမဲ့မဟုတ်တရုတ်ပြောနေတာဖြစ်တယ်လို့ဖင်လန်နိုင်ငံကိုရောက်ရှိနေကြမှာ Mr. Putin ကပယ်ချပြောဆိုသွားပါတယ်။ရုရှားဟာအမေရိကန်နဲ့တရားခံလဲလှယ်ရေးသဘောတူညီချက်ရှိမထားဘူးလို့လည်းမစ္စတာပူတင်ကပြောပါရယ်အမေရိကန်အစိုးရရဲ့လှုပ်ဝဲစောင့်ကြည့်ရေးအစီအစဉ်နဲ့တခြားထောက်လှမ်းရေးအချက်အလက်တွေကိုဖွင့်ချခဲ့လို့အမေရိကန်အစိုးရကမစ္စတာစနိုဒန်ကိုအလို့ရှိနေတာဖြစ်ပြီးတော့မစ္စတာပူတင်ကတော့မစ္စတာစနိုဒန်ဟာရုရှားနိုင်ငံမှာဘာဥရေမှမချိုးဖောက်ဘူးလို့ဆိုပါရယ်မစ္စတာစနိုဒန်ဟာလွတ်လပ်သူတူဖြစ်ပါတယ်သူနောက်ဘယ်ကိုခီးဆက်မလဲဆိုတာမြင်မြန်ဆုံးဖြတ်လေကောင်းလေပါပဲလို့မစ္စတာပူတင်ကပြောပါရယ်Mr. Snowden ဟာဘယ်တော့မှလည်းရုရှားထောက်လှမ်းရေးနဲ့အလုံးမလုပ်ဘူးလို့ဆိုပါတယ်။ဒီကိစ္စအကြောင်းနဲ့တော့ American နဲ့ဆက်ဆံရေးကိုတွားပြီးတော့မထိခိုက်ဖို့မျှော်လင့်ကြောင်းလည်း Mr. Putin ကပြောသွားပါတယ်။အင်္ဂါနေ့အစောပိုင်းကတော့ American ပြည်အောင်စုဟာထိတိုက်ရင်ဆိုင်မှုကိုမလိုချင်ပါဘူး။ Snowden ကိစ္စမှာလည်းတည်တည်ငြိမ်ငြိမ်နဲ့ကြိုးကြောင်းစီလျော်အောင်လှုံ့ဆော်ကြဖို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောကြားသွားပါတယ်ရှင်။